အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွလေကြားအပြစ်ခတ်ရစရဲ့နောက်ဆုံးဆိုပြကြကိုဟားမတ်ကတုံ့ပြန်လိုက်တဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာအတည်ပြုပြောကြားလိုက်ပါတယ
် Hamas responded tonight we're reviewing that response now
ဟားမတ်ကဒီနေ့ညတုံ့ပြန်လိုက်ပါတယ်အဲ့ဒီတုံ့ပြန်ချက်ကိုကျွန်တော်တို့သုံးသပ်နေပါတယ်မနက်ဖြန်မှာအစ္စရေးဆိုတဲ့ကျွန်တော်ဆွေးနွေးပါမယ်လို့ပြောသွားခဲ့တာပါလောက်ရမှာတွေအများကြီးရှိနေပေမဲ့သဘောတူညီချက်ကဖြစ်နိုင်စရာရှိတယ်လို့ Mr. Blinken ကဆိုပါတယ်။ဒါသာမအပြစ်ရရင်အကူအညီပေးရင်တရားခွင်တွေလွတ်ရင်းနဲ့ပတ်သက်တဲ့နောက်ဆုံးအစုပြုချက်ကိုအပြုသဘောစိတ်တက်နဲ့တုံ့ပြန်လိုက်တယ်လို့ Hamas ကအင်္ဂါနေ့ကြေညာချက်မှာထုတ်ပြန်ပါတယ်။အဲဒီ Hamas ရဲ့တုံ့ပြန်ချက်ကရေပြူရအားဖြင့်အပြုသဘောဆောင်ပါတယ်လို့ Mr. Blinken နဲ့တွေ့ခဲ့တဲ့ Qatar ဝန်ကြီးချုပ်ကလည်းအင်္ဂါနေ့မှာပြောကြပါတယ်။မိမိတို့ပြည်သူတွေပေါ်ကျူးကျော်တိုက်ခိုက်တာကိုအဆုံးသတ်ဖို့အတွက်အကျုံးဝင်ပြည့်ပြည့်စုံတဲ့အပြစ်ခတ်ရက်စက်မှုမျိုးကိုလိုလားနေစေဖြစ်တယ်လို့ဟားမတ်ကဆိုပေမဲ့အစ္စရေးကတော့အဲဒီလိုအများအပြစ်ခတ်ရက်တာမျိုးပယ်ချထားတာပါ